ကနေဒါနိုင်ငံမှာနိုင်ငံရေးခုလုံခွင့်လျှောက်ထားပြီးအခုချိန်ထိနေထိုင်ခွင့်မရရှိသေးတဲ့ကိုတန်းစုကိုကနေဒါအစိုးရကမြန်မာနိုင်ငံကိုပြန်ပို့ဖို့စီစဉ်နေပါတယ်။မြန်မာနိုင်ငံရဲ့ဒီမိုကရေစီလှုပ်ရှားမှုကိုကဘာကတိလာအောင်ကြိုးပမ်းမှုတရအနေနဲ့1988လှုပ်ရှားမှုမှာပါဝင်ခဲ့သူကိုတန်းစုဟာရဲရင်ဆိုတဲ့အညီနဲ့မြန်မာနိုင်ငံဗိင်းမြို့ကနေထိုင်းနိုင်ငံကို1989ခုနှစ်တုန်းကလင်းရင်ပြန်ပြန်ပြီးဆွဲသွားခဲ့တဲ့နှစ်ဦးတည်းကတူဖြစ်ပါတယ်။လက်ရှိအချိန်ကြီးမြန်မာနိုင်ငံမှာတရားဥပဒေစိုးမှုမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုသူပြန်ရောက်သွားရင်လုံခြုံရေးအတွက်စိုးရိမ်ရတယ်လို့ကိုတန်းစုကပြောပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မြင်းမြန်းသားတဲ့ကုသိုလ်ဝင်းနိုင်တင်ပြမှာပါ
။ကိုတန်းစုဟာကနေဒါနိုင်ငံကို2003ခုနှစ်နိုဝင်ဘာလ28ရက်နေ့မှာအမေရိကန်နိုင်ငံကတဆင့်ရောက်သွားပြီး2003ခုနှစ်ဒီဇင်ဘာလမှာနိုင်ငံရေးခုလုံခွင့်လျှောက်ထားခဲ့သူဖြစ်ပါတယ်။ဒါပေမဲ့ကိုတန်းစိုးဟာရဲရင်ဆိုတဲ့အမည်နဲ့ရဲတီဟာနဲ့အတူတင်းတားရီတိုင်းဗိမ်းမြို့ကနေရန်ကုန်ကိုပြန်တမ်းမဲ့မြမလေကျောင်းပိုင်လေရင်ပြန်ပစင်းကိုထိုင်းနိုင်ငံကိုပြန်ပေးဆွဲသွားခဲ့သူဖြစ်ပါတယ်။သူ့အနေနဲ့လေရင်ပြန်ပေးဆွဲခဲ့သူတူဦးဖြစ်နေတာကြောင့်ကနေဒါနိုင်ငံကသူ့ကိုတရားဝင်နေထိုင်ခွင့်မပေးဘဲနားလည်မှုနဲ့သာနေခွင့်ပြုထားခဲ့တဲ့အကြောင်းကိုတန်းစိုးကအခုလိုရှင်းပြပါတယ
်။ကျွန်တော်နာမည်ရဲ့တန်းစိုးပါ။ရဲရင်ဆိုတော့အဲဒီလင်းတိစားဖြစ်တော့ကျွန်တော်သုံးရတဲ့နာမည်ပါ။အဟုတ်ပါတယ်အဲဒီလင်းနဲ့ပြန်ပြီးဆွဲခဲ့ပါတယ်။1989ခုနှစ်ကနော်။အဲဒီနောက်ပိုင်းအချိန်လေးကျွန်တော်ဒီဘက်ကနေနိုင်ငံရောက်နေတာပါ။ရောက်နေတာလည်းဖေဖော်ဝါရီ2003ခုနှစ်နိုဝင်ဘာလအစရောက်တာပါ။အဲဒီမှာတော့ကျွန်တော်အနေနဲ့လက်ရှိနေတဲ့ကျွန်တော်မှလူမှုကြီးကြပ်ရေးနိုင်ငံသားပညာဆိုတာမှမရှိသေးပါဘူး။လူမှုကြီးကြပ်နဲ့ပတ်သက်တဲ့ပြည်ဝင်နေထိုင်ရေးဆိုတာကျွန်တော်မှမရှိသေးပါဘူး။ဒီကြားထဲမှာတော့ကျွန်တော်တော့ဒီမှာနိုင်ငံရေးအခြေအနေကပြင်းနေတာပဲပေါ့နော်လက်ရှိကြားထဲမှာကျွန်တော်အနေနဲ့လုံးလုံးခွင့်ရတယ်ဒါပေမဲ့အခုကနေဒါလူမှုကြည့်တဲ့ကပြောနေတာမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေပြောင်းနေပြီအဲ့လိုဖြစ်တဲ့အတွက်ကျွန်တော်တို့ပြန်ပို့လို့ရတယ်ဆိုပြီးတော့ပြောပါတယ်လက်ရှိကတော့ကျွန်တော်လည်းဒီလောက်ပဲသိရတယ်ပ
ါလက်ရှိအခြေအနေကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုအပြည့်အဝမရှိသေးတဲ့အတွက်မြန်မာနိုင်ငံကိုအခုအချိန်မှာပြန်လို့မရနိုင်သေးဘူးဆိုတာကိုသူရှိနေတာဆင်လျှောက်လဲချက်တင်ထားတယ်လို့ကုတန်းစိုးကပြောပါတယ
်ကျွန်တော်ရှိနေရတော့သူတို့ရှင်းပြထားပါတယ်ဒီနေရာဟုတ်ပါတယ်အရသာဆိုတော့တက်လာမှာမိမဲမြန်မာနိုင်ငံမှာအတရားဥပဒေစိုးမိုးမှုကပြချာမရှိသေးတဲ့အတွက်တန်းစိုးလက်ရှိရှင်နေတဲ့ကနေဒါဆိုတာအနေနဲ့ပြန်ပို့ဖို့မတင်သေးဘူးဆိုတော့ထိုးစားပြီးတော့ဝိုင်းပြောနေပါတယ
်1988ခုနှစ်အတွင်းမြန်မာနိုင်ငံမှာဒီမိုကရေစီအရေးတောင်းဆိုဆန္ဒပြကြတဲ့လူတို့အုံကြွားမှုကြီးဖြစ်ပေါ်ပြီးနောက်ပိုင်းထောက်ပေါင်းများစွာသောတခြားကြောင်းသားလူငယ်တွေနဲ့အတူထိုင်းမြန်မာနယ်စပ်ဒေသကိုတောခိုသွားခဲ့တဲ့ကိုတန်းစိုးနဲ့တခြားရဲဝော်တချို့လိုတိုင်ပင်ပြီးတိုးတက်ပြောင်းလဲမှုရှိမလာတဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုကဘာကတိအောင်တခုခုလုပ်ဖို့လိုတယ်ဆိုတဲ့ဆုံးဖြတ်ချက်အရမြန်မာနိုင်ငံအတွင်းကလေရင်ပြန်ကိုပြန်ပေးဆွဲဖို့အစီအစဉ်ချမှတ်ခဲ့ခြင်းဖြစ်ကြောင်းကိုတန်းစိုးကအခုလိုရှင်းပြပါတယ
်တစ်ခေတ်လောက်ကြာလာပြီးနေလာတဲ့ချိန်မှာဘလို့မြင်လာလို့ဆိုတော့တော့ဆက်ပြီးမဲ့အခြေလုံးချက်ရတယ်နိုင်ငံတကာလည်းဘာမှမလုပ်ဘူးလို့မြင်လာတယ်။တချို့ကဘာမှထိုင်နိုင်ငံဆိုတာလေဟိုဘလူးဂျီချာပါလိတို့ပါလို့မြန်မာနိုင်ငံနဲ့စီးပွားရေးဆိုင်ကြံလို့ဖို့ဖြစ်လာတယ်။အဲတော့ကျွန်တော်တို့ပေါ့လေအများစုအကုန်လုံးဒီဘက်ပဲတော်တယ်မှာရောက်နေတဲ့အကြောင်းလို့ကြောင်းတာရတယ်။ကျွန်တော်တို့အခုလုံးမှာတော့ဖြစ်မှာပေါ့။အဲလိုဖြစ်တဲ့အတွက်ကျွန်တော်နဲ့ပူရဲတိထားပေါ့နော်။ကျွန်တော်တို့အခုလုံးမှာဖြစ်မယ်။အထူးသဖြင့်တော့ဆက်စပ်ကြည့်ဖန်ဆန်ပါတယ်။အဲရပြင်နောက်ပိုင်းပေါ့နော်။အခုလုံးမှာဖြစ်မယ်။အခုပဲပြည်တာပါဆိုတော့လုံးမယ်ဆိုလို့ရှိရင်ဒီကိစ္စနိုင်ငံတကာသိဖို့လိုတယ်။နိုင်ငံကသိအောင်လုပ်ချင်တာကိုမြန်မာနိုင်ငံတော့မှဖြစ်မယ်ဆိုရင်တော့အဲ့ဒီကဘုတ်ချုပ်ပြည်တော့ဒီနာဝတာဆိုတာဖန်ချတာဆိုဒီပြည်နဲ့ပေါက်ကြလာမရှိဘူး။အဲ့လိုဆုံးဖြတ်ပြီးတော့ကျွန်တော်နဲ့ဘူရဲတိကနှစ်ယောက်ပေါ့လေနော်။တနိုင်တမရမဖြစ်ဖြစ်တဲ့နည်းနဲ့ဘာမှမရှိတဲ့ကြားထဲနေပြီးတော့သွားတဲ့နေပြီးတော့တော်တဲ့ဆိုတော့ဖျားသုံးလို့ပေါ့နော်။ဒီတချို့ကြောင့်တော့ကျွန်တော်အိမ်မှာနေခဲ့တာပါ။အဲ့ဒီကဟိုရဲ့ဒီဟာနဲ့ကျောင်းနဲ့တိုင်းပြည်ကတနေဆက်ပေါ့နော်။အပေါင်းမျိုးကနေတစ်ဆင့်1989ခုအောက်တိုဘာလ10ရက်နေ့မှာကျွန်တော်ပြန်ဝင်ခဲ့ပါတယ
်။လင်းရင်ပြန်ကိုတော့1989ခုနှစ်အောက်တိုဘာလ6ရက်နေ့မှာပြန်ပြီးဆွဲခဲ့ကြတာဖြစ်ပါတယ်။ရဲရင်နဲ့ရဲတီဟာတို့နှစ်ဦးဟာမူလကလင်းရန်ကိုထိုင်းနိုင်ငံဘန်ကောက်မြို့နိုင်ငံတကာလေဆိပ်မှာဆင်းဖို့စီစဉ်တားခဲ့ကြတာဖြစ်ပေမဲ့ထိုင်းအစိုးရကသူတို့ကိုအနီးအနားမှာရှိတဲ့ထိုင်းရေတပ်ပိုင်းဟူတာပေါက်လေဆိပ်မှာသာဆင်းခွင့်ပေးခဲ့ပါတယ်။အဲ့ဒီလေရင်ပြန်ပေးဆွဲစဉ်ကလေရင်မပါလာတဲ့ခီးတန်နဲ့လေရင်ဝန်ထမ်းတွေအပါအဝင်တဦးတယောက်မှထိခိုက်ဒဏ်ရာရခဲ့ခြင်းမရှိဘူးလို့ဆိုပါတယ်။လေရင်ပြန်ပေးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့ရဲ့မြန်မာအစိုးရထံတောင်းဆိုချက်9ချက်ကိုထိုင်းအစိုးရရဲ့ဂျာဝင်ဆောင်ရွက်ပေးမှုနဲ့ညှိနှိုင်းဆောင်ရွက်ခဲ့ပေမဲ့မြန်မာအစိုးရဘက်ကလက်ရောခြင်းမရှိခဲ့ပါဘူး။ဒါပေမဲ့သူတို့လေရင်ပြန်ပေးဆွဲတဲ့အကြောင်းထိုင်းနိုင်ငံထုတ်သတင်းတွေမှာအကျယ်တဝင်းရေးသားဖော်ပြကြတဲ့အတွက်သူတို့ရဲ့အဓိကရည်မှန်းချက်ဖြစ်တဲ့ မြန်မာဒီမိုကရေစီအရေးလှုပ်ရှားမှုကိုကဘာကတိအောင်လှုပ်ဆောင်ဖို့ဆိုတဲ့ရည်ရွယ်ချက်ထမြောက်အောင်မြင်တယ်လို့ယူဆတဲ့အတွက်ကြောင့်နောက်ပိုင်းမှာလေရင်ပေါ်ပါလာတဲ့ခီးသည်တွေအားလုံးကိုပြန်လွတ်ပေးခဲ့ကြပါတယ်။ဒါပေမဲ့လေရင်ပြန်ပေးဆွဲခဲ့ကြတဲ့ရဲရင်နဲ့ရဲတီဟာတို့နှုတ်ကိုထိုင်းဒီကောင်ပိုင်နယ်အတွင်းကျူးကျော်ဝင်ရောက်မှုနဲ့ထိုင်းတရားရုံးက1990ခုနှစ်မှာထောင်ဒဏ်6နှစ်ချမှတ်အပြစ်ပေးခဲ့ပါတယ်။နောက်ပိုင်းမှာတော့ပြစ်ဒဏ်3နှစ်ပဲကြာခံခဲ့ရပြီးထိုင်းဒီမင်မာကြီးရဲ့လူငယ်ချမ်းသာခွင့်နဲ့လွတ်မြောက်လာခဲ့ကြပါတယ်။ထိုင်းချင်းထောင်ကပြန်လုပ်ပြီးတဲ့နောက်ဘန်ကောက်မြို့မှာတခြားရဲဘော်တွေနဲ့အတူနေထိုင်ရင်းကဘန်ကောက်မြို့မှာရှိတဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးကနေဒုက္ခသည်အဖြစ်အသိမှတ်ပြုခြင်းခံခဲ့ရပါတယ်။အဲဒီနောက်မှာတော့အမေရိကန်အစိုးရရဲ့ USIA အစီအစဉ်နဲ့အမေရိကန်နိုင်ငံကိုတွားရောက်ပညာသင်ကြားခွင့်ရတဲ့အတွက်1996ခုနှစ်ဩဂုတ်လ16ရက်နေ့မှာအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တာပါ။ဒါပေမဲ့ကုတန်းဆုဟာလေရင်ပြန်ပြီးဆွဲခဲ့သူတူဦးဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုကသူ့ကိုတရားဝင်နေထိုင်ခွင့်လက်မှတ်ထုတ်မပေးဘဲ1996ခုနှစ်နဲ့2002ခုနှစ်အကြားသူ့ကိုနှစ်ကြိမ်တိုင်တိုင်ဖမ်းဆီးအကျဉ်းချခဲ့ပါတယ်။2002ခုနှစ်စက်တင်ဘာလ17ရက်နေ့က911လို့ခေါ်တဲ့အကြမ်းဖက်သမားတွေကနယူးယောက်မြို့က World Trade Center နှစ်ခုကိုလေရင်ပြန်ပြန်မေးဆွဲပြီးအကြမ်းဖက်တိုက်ခိုက်ပြီးတဲ့နောက်ပြောင်းလဲလာတဲ့အမေရိကန်အစိုးရရဲ့ policy တွေအရကုတန်းဆုအပေါ်မှာလည်းအမေရိကန်အစိုးရဘက်ကတင်းကျပ်မှုတွေတိုးမြင့်ချမှတ်လာပါတယ်။2002ခုနှစ်မှာဒုတိယအကြိမ်ဖားခါပြီးတဲ့နောက်သူ့အနေနဲ့အစိုးရထံမှအပတ်စဉ်လက်မှတ်တွားထုတ်ရတာကိုနေထိုင်တဲ့ပြည်နယ်ကလွဲလို့သူတို့ခွင့်ပြုချက်မပါဘဲခီးထောက်ခွင့်မရှိတာတွေဖြစ်လာတာကြောင့်နောက်ဆုံးကနေဒါနိုင်ငံကိုပြောင်းရွှေ့နေထိုင်ဖို့ဆုံးဖြတ်ခဲ့တာလို့ကိုတန်းဆိုးကပြောပါတယ်။ကနေဒါနိုင်ငံရောက်တော့လဲအမေရိကန်နိုင်ငံမှာတော့ငါနီးတူသူ့အနေနဲ့တရားဝင်နေထိုင်ခွင့်မရဘဲနားလည်မှုနဲ့သာနေခဲ့ရတာပါ။တကယ်လို့များကနေဒါအစိုးရကမဖြစ်မနေသူ့ကိုအတင်းကျမြန်မာနိုင်ငံကိုပြန်ပို့ခဲ့မယ်ဆိုရင်တော့မြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့ဖမ်းဆီးထိန်းသိမ်းခြင်းခံရနိုင်တယ်လို့ကိုတန်းဆိုးကပြောပါတယ်
။ကျွန်တော်ကမှားတယ်မှားမယ်။နော်ကျွန်တော်အမြင်ပြောရရင်တော့အ ਨੇ ဆုံးသူတို့အနေနဲ့ကတော့ကျွန်တော်ဒီတိုင်းဟုတ်ပြလိုက်ဖို့တော့မဖြစ်နိုင်ဘူး။သူတို့ဆိုတာဒီအဲလုံခြုံရေးပတ်သက်ပြီးခိုင်ထားရတဲ့ဒီအစိုးရဖွဲ့စည်းတွေပေါ့နော်။အစိုးရဘက်ကအနေထားပေါ့နော်။အာပြန်ဖို့မယ်ဆိုကျွန်တော်တော့လင်ခွင့်မှာပြပြထိန်းသိမ်းမယ်။ပြီးလို့ရှိရင်မေးမယ်ကျွန်တော်ဘယ်လိုမြင်လဲ။ကျွန်တော်ရဲ့အမြင်ပေါ့။တရှိကျနေကျွန်တော်တော့အကြမ်းနဲ့ကျွန်တော်တော့ကျွန်တော်အမျိုးကျွန်တော်ကိုယ်ဝင်နေနေပြောပါမယ်ပြောရဆိုတော့ဘယ်သူမှမုန်းလို့မဟုတ်ဘူးဆက်မလို့လည်းမုန်းပါဘူးမြန်မာနိုင်ငံအနာဂတ်ကကုသခြင်းပေါ့အခုအတိအစားတော့ပဲရှင်းတော့အချိန်တော့ကြာအောင်ပါပါလုပ်ကြရတော့အများကြီးပေါ့နော်ဒီကြားထဲမှာဘယ်လိုခေါ်မလို့ပြောတာအင်ဂျာမှုစီးရင်ပြန်ခေါ်လိုက်ဒီဘက်ကလူတွေလည်းပြင်နေလို့ပြန်လုံနိုင်တော့လည်းလုပ်ကြပေါ့ဝိုင်းဝန်းလုပ်ကြပေါ့
သူ့အနေနဲ့ကတော့1988ခုနှစ်ထိုင်းနိုင်ငံကိုတောက်ခိုသွားခဲ့စဉ်ကတည်းကနှစ်ပေါင်း30နီးပါးဘယ်နိုင်ငံမှာမှတရားဝင်နေထိုင်ခွင့်မရခဲ့တဲ့အတွက်လူသားတစ်ယောက်အနေနဲ့ဘယ်နိုင်ငံမှာပဲဖြစ်ဖြစ်တရားဝင်နေထိုင်ခွင့်ရကျင်တယ်လို့ပြောပါတယ
်ကျွန်တော်အနေနဲ့ကလည်း1988နောက်ပိုင်းတွေကစပြီးတော့ဘယ်တိုင်းပြည်မှာမှကျွန်တော်မှတရားဝင်နေထိုင်ခွင့်မရှိခဲ့တော့မှတ်ပုံနေကြဆီလို့ကျွန်တော်လည်းတကယ်လိုချင်ပါတယ်ထိုင်းနိုင်ငံပဲတိတ်မြန်မာနိုင်ငံပဲတိတ်အမေရိကန်ပြည်တော်ပဲတိတ်ကနေဒါပဲတိတ်လက်ရှိကတော့ကျွန်တော်ကကနေဒါရောက်နေတော့ကနေဒါအစိုးရနေပြီးတော့ကျွန်တော်ကတရားစီရင်ထိုင်ခွင့်ပြေးလိုက်လို့ဆိုရင်ကျွန်တော်ပုဂ္ဂိုလ်လူသားတစ်ယောက်ဖြစ်လို့ဆိုတော့ကျွန်တော်တော်တော်ဝမ်းသာမိပါတော့
ကုတန်းစုကိုကနေဒါအစိုးရအနေနဲ့မြန်မာနိုင်ငံကိုပြန်ပို့မယ်မပို့ဘူးဆိုတဲ့ဆုံးဖြတ်ချက်ချပြီးမပြီးဆိုတာကိုတော့အတိအကျမသိရသေးပါဘူးနိုင်ငံတကာမှာရောက်နေကြတဲ့မြန်မာဒီမိုကရေစီအရေးတက်ကြွလှုပ်ရှားသူတွေကလည်းကနေဒါအစိုးရအနေနဲ့ကုတန်းစုကိုပြန်မပို့ရေးအတွက်ကနေဒါအစိုးရတာဝန်ရှိသူတွေနဲ့လွတ်တော်အမတ်တွေထံလက်မှတ်ထိုးတောင်းဆိုမှုတွေလှုပ်ဆောင်နေကြပါတယ်ခင်ဗျာ